ထိုင်းနိုင်ငံဘန်ကောက်မြို့ကနေရုတ်တရက်မြို့ကိုကြောင်းလိလာရေးခရီးထွက်လာတဲ့ဘတ်ကားတစ်စီးအင်္ဂါနေ့ကမီးလောင်ပေါက်ကွယ်ခဲ့လို့ကားပေါ်မှာလိုက်လာတဲ့သူ23ယောက်သေဆုံးသွားပါတယ်မူလာတန်အလေတန်းကျောင်းသူကျောင်းသား39ယောက်နဲ့ဆရာဆရာမ6ယောက်ကားပေါ်မှာလိုက်ပါလာတာဖြစ်ပြီးတော့အဲ့ဒီထဲက23ယောက်ကားထဲပိတ်မိပြီးတော့မီးလောင်သိမ်းဆုံးသွားတာပါမတိပဲကျန်တဲ့သူတွေကလည်းမီးလောင်ဒဏ်ရာတွေရသွားပါတယ်ကားမောင်းတမားကို나ยีပိုင်းမှတင်ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတော့လူသေမှုမစင်မကျင်ကားမောင်းမှုကားမီးလောင်တာကိုအကြောင်းကြားဖို့ပြက်ကွက်မှုစတဲ့ပုံမှန်တွေတက်အေးအေးယူထားပါတယ်အဲ့ဒီကားမီးလောင်တာနဲ့ပတ်သက်လို့ကားကုမ္ပဏီကိုပါစစ်ဆေးနေပြီးတော့သက်ဆိုင်သူတွေအားလုံးကိုအေးအေးယူသွားမယ်လို့လည်းဆိုပါတယ်လက်တလောတွေးရှိချက်တွေအရအဲ့ဒီကားဟာ gas o 6လုံးပဲတက်ခွင့်ရှိတဲ့ကားဖြစ်ပေမဲ့ဆက်တလုံးအထိတက်ထားတာတွေ့ရတယ်လို့ရဲရရှိတွေကပြောပါတယ်သေဆုံးတဲ့ကလေးတွေရဲ့မိဘတွေဟာမီးလောင်ကျွမ်းနေတဲ့ရုပ်လောင်တွေကို DNA ဆက်ပြီးတော့ပုတ်တဖူနီကပြန်လည်ထုတ်ယူခဲ့ကြပါတယ်ခင်ဗျာတရုတ်ဆိုရကအမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးကြတဲ့ကဟောင်ကောင်မှာပညာရေးလွတ်လပ်ခွင့်တိတိတသားကျဆင်းလာတယ်လို့ HRW လူခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်။ဟောင်ကောင်တပ်တော်၈ခုမှလိလာတွေ့ရှိချက်တွေအရကျောင်းသားတွေရောဆရာတွေကပါအဲ့ဒီဥပဒေနဲ့အရေးယူခံရမှကြောက်လို့ကိုရည်တဲ့စာကိုကိုဟာကိုစန်စာလုပ်တီးဖြတ်နေကြတဲ့အပြင်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်စုဝေးခွင့်အသင်းပင်ဖွဲ့ခွင့်တွေကအစာအားနေလာတယ်လို့ထောက်ပြထားပါတယ်။တက္ကသိုလ်တွေမှာထားတဲ့ TNMN အစုလိုက်ပြောင်းလိုက်တပ်ဖြတ်ခံရမှုအထိမ့်မဲ့ရုပ်ထုတွေကအစာဖယ်ရှားနေတယ်လို့လည်းပြောထားပါဗျ။ဒါဟာတရုတ်ဆိုရကဟောင်ကောင်ရဲ့ထိပ်ပိုင်းတက္ကသိုလ်တွေကိုအတွေးခေါ်ပိုင်းထိန်းချုပ်နိုင်ဖို့ကြိုးစားနေတာလို့ HRW ကပြောထားပါဗျခင်ဗျာ။လူကုန်ကူးမှုတွေအွန်လိုင်းငွေလိမ်ကိုင်းတွေအကြောင်းကိုစုံစမ်းထောက်လှမ်းရေးသားနေတဲ့ဆူရသတင်းထောက် Match Dara ကိုကမ္ဘောဒီးယားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မိသားစုနဲ့အတူခရီးသွားနေတဲ့လမ်းမှာကားတားပြီးတော့အဖမ်းခံရတာလို့ AFP သတင်းကဖော်ပြပါတယ်။သူ့ကိုလူအဖွဲ့အစည်းမငြိမ်မသက်ဖြစ်အောင်လှုံ့ဆော်မှုနဲ့ဆွဲချက်တင်ထားတယ်လို့လည်းတရားရုံးပြောခွင့်ရှိတဲ့သူကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့မြို့တော်ဖနွမ်းပင်မှာအွန်လိုင်းငွေလိမ်ကိုင်းတွေပြောင်းရွှေ့အခြေချလာနေပြီလို့လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားခဲ့တာနဲ့ဆက်နွယ်နေတယ်လို့လည်းဆိုပါတယ်။မက်ဒါရှာဟာပြီးခဲ့တဲ့နှစ်ကပဲအမေရိကန်နိုင်ငံကြီးဌာနကချီးမြှင့်တဲ့သူရဲကောင်းစုရထားတဲ့သူဖြစ်ပါတယ်။သူ့ကိုဆွဲတဲ့မငြိမ်မသက်ဖြစ်အောင်လှုံ့ဆော်မှုဆွတ်ဆွဲချက်ဟာကမ္ဘောဒီးယားမှာနိုင်ငံကြီးတက်ကြွလှုပ်ရှားတဲ့သူတွေကိုတက်လီရှိတဲ့ဆွဲချက်ဖြစ်ပြီးတော့ထောင်နှစ်နှစ်အထိကြာနိုင်ပါတယ်ခင်ဗျာ။နီပေါ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကဆလို့ရေဒီကြီးရေဒီပြူကြလို့သိဆုံးတဲ့သူအယောက်200နီးပါးအထိရှိလာနေပြီဖြစ်ပါတယ်။အယောက်100လောက်ဒဏ်ရာရပြီးတော့အယောက်30ကျော်ပျောက်ဆုံးနေတယ်လို့လည်း AP သတင်းကဖော်ပြပါတယ်။ကျောင်းတွေကိုလည်းအစိုးရကပိတ်ထားတာပါ။ဒီတစ်ခေါက်ရေကြီးတာဟာနီပေါ်မြို့တော်ခတ်မန်ဒူမှာအဆိုးဆုံးဖြစ်ပြီးတော့ညီပြူကြလို့ခတ်မန်ဒူကိုဝင်တဲ့အဝေးပြေးလမ်းမကြီး3ခုလည်းပိတ်နေတယ်လို့ဆိုပါတယ်။တောင်နှန်းနေထူထပ်တဲ့နီပေါ်နိုင်ငံဟာစက်တင်ဘာလလယ်ပိုင်းရောက်လို့ရှိရင်မိုးကုန်လေးရှိပေမဲ့ဒီနှစ်မှာတော့အောက်တိုဘာလဇန်အထိရေကြီးတဲ့တန်ကိုခံနေရတာဖြစ်ပါလိမ့်ခင်ဗျာ။စင်ကာပူနိုင်ငံမှာတော့စင်ကာပူဒေါ်လာ3000ကျော်တန်မိုးရှိတဲ့အင်ယာတွေကိုဝယ်ယူတဲ့သူတွေမြင့်တက်လာနေပါတယ်။အင်ချန်မြေလုပ်ငန်းလုပ်တဲ့ Orange Tea Group ရဲ့စည်ရင်းတွေရဆိုလို့ရှိရင်ဒီ2024ခုနှစ်ထဲမှာရောင်းရတဲ့အင်အလုံးကြီးဟာ2023တနှစ်လုံးမှာရောင်းရတဲ့အလုံးကြီးထက်ကျော်လွန်နေပြီလို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တုန်းကသတန်းကျော်တန်မိုးရှိတဲ့အင်အလုံးပေါင်း128လုံးပဲရောင်းရပြီမဲ့ဒီနှစ်ထဲမှာ328လုံးရောင်းရပြီလို့ဆိုပါတယ်ဈေးနှုန်းကလည်းမနှစ်ကထက်ဒီနှစ်300ကိုင်နှုန်းလောက်တက်လာတယ်လို့ပြောထားပါတယ်စင်ကာပူကကမ္ဘာပေါ်ကဈေးအကြီးဆုံးနေရာတွေထဲကတနေရာဖြစ်ပါတယ်ခင်ဗျာကျွန်တော်ဆော့ဖို့ပါ